နိုင်ငံကူးလက်မှတ်တွေဖြစ်တဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နိုင်ငံတကာဝတ်သွားနိုင်တဲ့အနီရောင် passport နဲ့တက်တီကန်လက်မှတ်အစေးရောင်စာအုပ်တွေခံဆောင်ပြီးနေရပြန်ကြမယ်မြန်မာရှိကောင်းအလို့သမား100ကျော်ကိုထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားမှဒီရပိုင်းနဲ့ဖမ်းဆီးလိုက်ပါတယ်မြန်မာတန်ရုံကတော့ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေအနေနဲ့တရားရုံးတက်ပြီးရင်နေဆက်ပြန်ပို့မယ်လို့ပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါ
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေ့ပြောင်းလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်ဆိုင်ဆောင်ထားပြီးနေရပြန်ကြရမှာတချို့ကအလုပ်လုပ်ခွင့်လက်မှတ်မပါလို့ဆိုပြီးထိုင်းမြန်မာနယ်စပ်တရားကစစ်စေးရေးဂိတ်မှာဖမ်းဆီးတာခံခဲ့ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဟိုအမျိုးသားက7300မျိုးသမီးက24ယောက်သူတို့တွေကိုနေပြီးတော့အဲ့ဒီစစ်စေးရေးတရားထိုင်းမှာပဲဝါပါမင်းမရှိလို့ဆိုပြီးတော့ဖမ်းတယ်မနေ့ညနေနောက်ဆုံး7နာရီလောက်အချိန်မှာကျွန်တော်နောက်ဆုံးသိလိုက်တဲ့အခါသူတို့ကိုလက်ပွေတိုက်ခိုင်းတယ်။ဗတ်နေရာစီတောင်းနေတယ်ဆိုပြောတယ်။ဒီနေ့မှတရားရုံးတင်မယ်လို့ပြောတယ်။ပတ်စပို့အနည်းလေးပါတယ်။ခရမ်းရောင်ပါတယ်။အခုလက်ရှိထုတ်ပေးနေတဲ့ပြန်ပေးပါတယ်ဆိုရဲသိရတယ်။ပတ်စပို့3မျိုးစလုံးပါတယ
်။သူတို့တွေဟာထိုင်းနိုင်ငံရဲ့နေဆက်ဂိတ်တွေကိုဖျက်ချော်ခဲ့ပြီးမှချစ်ချည်ရေးတံတားပေါ်ကနေတရားဝင်ပြန်ဖို့လှုံ့ဆော်ကြရင်းနဲ့အဖမ်းဆီးတွေခံခဲ့ရတယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။တနည်းက39ယောက်ကမိန်းချတယ်။ဒီနေ့19ယောက်ကတော့အချုပ်ထဲမှာပဲရှိနေတော့မယ်။ဒါကတိတ်မှာဟိုပကန်းကူးမယ်ဆိုမှဒါကတိတ်မှာစစ်မှဆေးမှသူတို့စီမံကိန်းပုံစံနဲ့ဖမ်းလိုက်တဲ့သဘောမှာသူကန်းကနန်းခိတ်တွေကိုဖျက်ချော်လာပြီးပြီ
။နိုင်ငံတကာကိုသွားပြီးအလို့လောက်ကင်နိုင်တဲ့အနီရောက်စာအုပ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အမျိုးသမီးတခုကတော့သူတို့ကိုအလို့လောက်ခွင့်လက်မှတ်မရှိလို့ဖမ်းဆီးတာခံခဲ့ရတယ်ဆိုပြီးပြောပါတယ်။
သူပြရတော့ဘာလို့လဲဆောင်းနေအဲ့အနေပဲဘဘတော်မမလေးဟိုတတားမလေးဆောင်းတမလို့အစောတက်နေတ
ယ်မြမတန်ယုံကအလို့သမားတန်အရာဥမုံအောင်ခိုင်ကတော့တနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရတဲ့အလို့သမား38ယောက်ကိစ္စကိုသာသိရှိသေးကြောင်းနောက်ထပ်အဖမ်းခံခဲ့ရတဲ့89ယောက်တင်းကတော့တန်ယုံကိုမရောက်လာသေးဘူးလို့ပြောပါတယ်အလို့သမားတွေဟာအလို့လုခွင့်လက်မှတ်မပါတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ဆွေးနွေးနေတဲ့အကြောင်းလက်ရှိမှာတော့သူတို့ကိုတရားရုံးတင်ပြီးဒဏ်ငွေရိုက်ပြီးရင်နေဆက်ကိုပြန်ပို့မယ်လို့သိရကြောင်းအခုလိုပြောပါရယ်
။တော့ကဖမ်းတယ်ဖမ်းလို့ဝတ်ပါမယ်မပါလို့ဝတ်ပါရင်ပါရင်တော့ဖမ်းတယ်ဖမ်းပြီးတော့မတရားရုံးတင်တယ်တရားရုံးမှာစင်ပေါ့နော်ပြီးတော့ပြန်ပို့ပေးမလို့ဆက်ထုတ်ပေးမယ်ဘုမကောကျွန်တော်စမ်းတိုင်တာကျွန်တော်စမ်းပြတယ်စမ်းပြောတာသူကကျွန်တော်တို့ပြန်ထုတ်မယ်ဆိုရင်ပြန်ထုတ်ပြီးရမယ်ဝတ်ပါမယ်လို့ပါငါကဝတ်ပါမယ်လို့ရမယ်ဝတ်ပါမယ်လို့ပဲနဲ့သူကျူရင်းစင်းဝင်တဲ့အတွက်အဲ့မှာဖမ်းလိုက်တာလောကဖမ်းပြီးတော့မှရဲစခန်းကိုပို့တယ်ရဲစခန်းနေမှာတရားရုံးတင်ပြနေပြီးတင်လိုက်တရားရုံးတရားရုံးတင်ပြီးတော့တရားရုံးကတန်ငွေနဲ့ပြန်ပြီးတော့သူတို့ပြန်လို့ဟာဘယ်လိုပြောဆက်ပြောကြလဲသူကကဲလောကရမူကြီးနဲ့လည်းကျွန်တော်ရောက်သွားပြီပ
ါလို့သမားတွေအနေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကင်ဆောင်ထားမယ်ဆိုရင်ခီးသွားလာခွင့်ရရှိသင့်တယ်ဆိုပြီးဥကြောတောင်းကတော့ပြောပါတယ
်တရားဝင်ဗီဇာရှိတယ်ပတ်စပို့ရှိတယ်ဆိုလို့ရှိရင်သွားလာခွင့်ရှိရမယ်လေအပြင်သွားလာခွင့်ကိုပိတ်ပင်တယ်ဗီဇာရှိတဲ့နေလို့မရဘူးဆိုလို့ရှိရင်တန်တော်ဆွဲစကားပြောရမယ်လေဗမာတွေဒီလိုနေတိုင်းဖမ်းကြည့်ခံပြီးတော့ဝေပစ်ကုန်နေရတာဗမာဆိုတာဒီတိုင်းရှိနေလို့မရတော့ဘူးလေ
နေရပြန်တဲ့မြန်မာလူသမားတွေဟာစာရွက်စာတမ်းအထောက်အထားတွေဘာတွေယူဆောင်ရမလဲဆိုတာမသိရှိတာတွေကြောင့်စာရွက်စာတမ်းလိုအပ်ချက်ရှိတယ်ဆိုပြီးနေဆက်ဂိတ်တွေကနေဆွဲချပြီးဖမ်းဆီးခံရတာတွေလည်းရှိနေတာပါအခုအလို့သမားတွေကတော့နေဆက်ဂိတ်အစစ်အစ်ကိုဖျက်ကျော်ပြီးမှချစ်ကြည်တရားပေါ်ကနေအပြန်မှာဖမ်းဆီးခံရတာဖြစ်ပါတယ်ခိုင်အစိုးရကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့ဥပဒေတရအလုံးလုံးခွင့်လက်မှတ်မရှိဘဲနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုပြည်ဝင်ခွင့်နှစ်နဲ့ချီပြီးပိတ်ပင်တာမျိုးတွေလုပ်မှာကိုအလို့သမားတွေကစိုးရိမ်နေကြပြီးမဲ့မြမတန်ယုံကအလို့သမားတန်အရာရှိကတော့အဲ့ဒီလိုမျိုးမလုပ်အောင်ဆွေးနွေးထားတယ်လို့လည်းပြောကြားခဲ့ပါတယ်ရှင်